မြန်မာစစ်ရတပ်အနေနဲ့ကိုကန့်အခိုင်အမာစစ်စခန်းတစ်ခုကိုတကြံအတွင်းမှာပြင်းပြထန်ထန်တိုက်ခိုက်ပြီးတင်လိုက်တယ်လို့ဆိုချိန်မှာကိုကန့်နဲ့တအောင်တပ်ဖွဲ့ဘက်ကတော့ညှင်းဆိုထားစေဖြစ်ပါတယ်။ဒါပြင်ဝတ္တီတာမှာကျင်းပမဲ့တနိုင်ငံလုံးအပြစ်ရရေနောက်ဆုံးဆုံးဖြတ်ချက်ချမဲ့တိုင်းရင်းသားထိတ်ပြီးဆွေးနွေးပွဲကိုတက်ဖို့မြန်မာဘက်ကတားမြစ်ပေးမဲ့ဒီအပြစ်မရတဲ့အဖ ပြီးငါတို့တရားကျော်မြင့်တဲ့တောင်ကုန်းမှာတင်္ဂါရှစ်လေးကိုတကြံကာလအတွင်းစွန့်စားတိုက်ခိုက်ခဲ့မှုကြောင့်မနေ့နေ့လေတနင်္ဂနွေမှာတက်ယူနိုင်ခဲ့တယ်လို့မြမတက်မတော်ကကြေညာချက်ထုတ်ခဲ့ပါတယ်ဒီကြေညာချက်ထဲမှာပဲမြေအနေထအသာစီးရှိတဲ့ဒီတောင်ကုန်းကိုအပြင်900နေတဲ့ကလမ်းနဲ့ကြီးနဲ့တန်ချက်ကာကပြစ်ကူမှုတွေနဲ့တိုက်ခဲ့ပြီးလမ်းစွထိုးမှု46ချောင်းလောက်ခဲ့ကစံတိုက်ရှန ဆိုပါတယ်။ဒါပေမဲ့ MNDAA လို့တူကခေါ်တဲ့ကိုကံတက်ဖွဲ့ရဲ့ပြောခွင့်ရဦးထွန်းမြတ်လင်းကတော့မလဆန်းမှာတိုက်ပွဲတွေပြင်းထန်လာတာမှန်ပေမဲ့တကြံခွင့်မှာတိုက်ပွဲတွေတရချင်းကျလာခဲ့တယ်။မြမဆွေရကတင်းလိုက်တယ်လို့ပြောတဲ့မနေ့ကဆိုတိုက်ပွဲတော်ဖြစ်တာမကြားခဲ့ဘူးလို့တုံ့ပြန်လိုက်ပါတယ
်။ကျွန်တော်ရှိတဲ့နေရတဲ့တင်းရရတော့မနေ့တော့ကတော့တိုက်ပွဲမရှိခဲ့ပါဘူးခင်ဗျာ။ဒါပေမဲ့ဆွေဒီရကုန်းကိုကျွန်တော်ရှိပြောင်းရှိလို့လုပ်လိမ့်မယ်။ဒါပေမဲ့ကျွန်တော်အဲ့ဒါတော့စီရကျတော့ကျွန်တော်သိမသိဘူးဗျ။တနေ့တော့ဖြစ်ပါသေးတယ်ဒါပေမဲ့အရှေ့ကတော့ဟိုးရပိုင်းနဲ့ဆိုင်တော့နည်းနည်းယော့တယ်ပေါ့တော့ဟိုရှေ့ရနေ့ကနေ73အထိကတော့ပြန်ထပါတယ်14ရနည်းနည်းလေးယော့တယ်မနေ့တော့ကတော့တိုက်ပွဲမရှိပါဘူ
းဒါအပြင်ကိုကတက်ဖွဲ့တွေနဲ့အတူမြန်မာတက်မတော်နဲ့တိုက်ပွဲတွေဆက်ဖြစ်နေတဲ့ TNLA ခေါ်တအန်းအမျိုးသားလွတ်မြောက်ရေးတက်မတော်ထိပ်ပိုင်းတာဝန်ရှိသူမိုင်ဖုံးကျော်ကလည်းအခုလိုစကံကြီးတစ်ခုကိုတင်ပိုက်တာတော့မရှိသေးဘူးတောင်ကုန်းငယ်တချို့ကိုတင်ခဲ့တာတော့ရှိတယ်လို့ထုတ်ပြောခဲ့ပါတယ
်ဟုတ်ကဲ့အဲ့အဲ့ဒါတော့မတင်ရသေးပါဘူးဟုတ်ကဲ့အဲ့တောင်ကုန်းကအတင်းမလေးရောဖြစ်ကောင်းဖြစ်နိုင်ပါလေအဲ့မှာတောင်ကုန်းတွေအများကြီးပဲတကယ်စကံကြီးတော့မတင်မိသေးပါဘူးဟုတ်ကဲ့ကျွန်တော်တို့အကုန်လုံးခုခံနေကြပါလေ
အဲ့ဒီတော့ UNFC လို့တခေါက်ခေါ်တဲ့တိုင်းဒေသမဟာမိတ်အဖွဲ့အနေနဲ့မကြခင်တနင်္ဂနွေလုံးအဖြစ်ခက်ရေးလက်မှတ်ထိုးနိုင်ဖို့ကိုကန့်ဒေတာပါဝင်ဆက်တင်ထန်နေတဲ့တိုက်ပွဲတွေရပ်ပေးဖို့မြန်မာဘက်ကတောင်းဆိုခဲ့တာကြောင့်လည်းတကြံအားလည်းရတဲ့ကြောင့်ဦးထွန်းမြတ်လင်းပြောသလိုတိုက်ပွဲတွေရော့ချလာတာပါလားလို့မေးရမှာတော့
တိုက်ဆိုင်လို့တော့မသိဘူးတော့ဒါပေမဲ့နည်းနည်းတော့ဟိုကဘယ်နည်းတော့ချိန်တော့ညော့သွားပါလိမ့်မယ
်ဒါအပြင်နောက်လာမေလာတရနေ့ကျရင်ဝါဒေတာမှလုံးမဲ့တိုင်းရင်းသားလက်နက်ကိုင်ထိပ်သီးညီလာခံကိုဒီကိုကန့်နဲ့တန်းတက်ဖွဲ့တွေမတက်စေဖို့မြန်မာအစိုးရဘက်ကဖိအားပေးနေတာတွေရှိပေမဲ့သူတို့နှစ်ဖွဲ့လုံးဖိတ်စာရထားပြီးဒီညီလာခံတက်ဖို့ပြင်နေတယ်လို့ဆိုပါတယ် MNDA ခေါ်ကိုကန့်တဲလူလူဒီများတဲ့မြန်မာအမျိုးသားဒီမိုကရေစီမဟာမိတ်တက်မတော်ပြောခွင့်ရဦးထွန်းမြလင်းကသူတို့ဖိတ်စာမရခင်တည်းကအခုလိုမြန်မာဘက်ကမတက်စေချင်တာတရားမဝင်ကြားခဲ့ရတယ်လို့ဆိုပါတယ
်။ကျွန်တော်ကြားလာတာဖိတ်စာမပြီးခင်တည်းကသူတို့ကနေပြီးတော့မှဒီဝါကိုပြောတာရှိတယ်လို့တော့ကျွန်တော်ကြားပါတယ်။အဓိကတော့ကျွန်တော်ဖွဲ့ပါဗျာ။သူတို့ကသိမပါသေးချင်ဘူးဆိုတဲ့ပုံစံမျိုးပေါ့
။ဒါပေမဲ့ဒီညီလာခံကိုတက်ဖို့ရှိလားလို့မေးရမှာတော့ဦးထွန်းမြလင်းကပဲ
။ရှိပါတယ်။ကျွန်တော်တက်ဖို့ရှိပါတယ်။ကျွန်တော်အစည်းအဝေးဆိုင်ပြီးတော့သွားမဲ့သူကိုကျွန်တော်တက်မှတ်မယ်။ဒီကျွန်တော်ပါရီဆွေးနွေးမယ်လဲဆိုတာအဲ့မှာကျွန်တော်အကြည့်ရပါမယ်ခင
်ဗျ။ဟလာဒူတန်းတက်ဖွဲ့ရဲ့နိုင်ငံရေးဥဆောင်ပါတီဖြစ်တဲ့ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦးကအထွေမှုမိုင်ဖုံးကျော်ကလည်းသူတို့လည်းဖိတ်စာရတာပြီးမြန်မာဘက်ကတားတဲ့ကြားကဒီညီလာခံကိုတက်မှာပါလို့ထုတ်ပြောခဲ့ပါတယ
်။ဦးအမင်းလို့ပါလို့ပြောတာတော့ကျွန်တော်တို့သိတယ်။သူတို့ကလည်းသူတို့တော့ကျွန်တော်တို့ဖိတ်တဲ့အချိန်တော့ပြောပြပါတယ်။သူအစိုးရကတော့ဦးသိန်းစောကတော့အဲ့လိုပြောတယ်။အဲဒါပေမဲ့သူတို့ကတော့ဒါသူတို့နေမှာလုပ်တယ်ဆိုတော့ကျွန်တော်တို့တက်ဖို့လိုတယ်။တက်ဖို့တင်းတယ်ဆိုလို့သူတို့ဖိတ်တာပါဆိုပြီးကျွန်တော်တို့အဲ့လိုဖိတ်ပါတယ
်။အဲ့ဒီတော့တနင်္ဂနွေလုံးပြက်ခတ်ရက်ဖို့နောက်ဆုံးကချင်တက်ဖွဲ့ KIO ပါဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးပြင်ဆင်နေချိန်မှာဖြစ်လာတဲ့ဒီတိုင်းရင်းသားညီလာခံကနေတိုက်ပွဲတွေမရက်နိုင်သေးတဲ့ကိုကန့်အဖွဲ့အနေနဲ့ဘာတွေမျှော်လင့်ထားပါလဲလို့မေးရမှာတော့ဦးထွန်းမြလင်းက
နိုင်ငံလုံးအပြစ်ခတ်ရစေးအတွက်အောက်ကူပြုရတော့ကောင်းတာပေါ့ကချင်ပြည်နယ်ကအဓိကစစ်ကြီးနယ်ရဲ့ဒီကနေအပြစ်ခတ်ရစေးတော့ရတော့ကောင်းတာပေါ့လေ
တကယ်တော့မြန်မာအပြစ်ခတ်ရစေးမှာအဓိကအစိုးရဘက်ကညှိနှိုင်းဆွေးနွေးနေသူသမရယုံဝင်ကြီးဦးအောင်မင်းအနေနဲ့တနင်္ဂနွေလုံးအပြစ်ခတ်ရစေးစာချုပ်မကြားခဲ့လက်မှတ်ထိုးနိုင်တော့မယ်လို့ဂျပန်နဲ့ဆွေးနွေးနေချိန်မှာမြန်မာတပ်မတော်အနေနဲ့ကတော့တိုက်ပွဲတွေပြင်းထန်စွာဆင်နွှဲနေပြီးစီအောင်မြင်မှုတွေရနေပြီလို့ထုတ်ပြန်နေတယ်လို့တုံ့သက်သူတွေကဆိုနေပါတယ်ခင်ဗျ။